မြောက်ကိုရီးယားနျူကလ িয়ার စီစဉ်တွေကိုအားပေးကူညီမှုဆွဆွဲခြင်းနဲ့တရုတ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်တဲ့အပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်နိုင်မှုအမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေမှာတံခတ်မှုတွေကအထောက်အကူမဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အမေရိကန်အနေနဲ့အမှားကိုချက်ချင်းပြင်ဆင်ဖို့လဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းလိုက်သလိုထိန်းသိမ်းဆောင်ရွက်ဖို့နဲ့ပြဿနာကိုဖြေရှင်းနိုင်ရေးမြောက်ကိုရီးယားနဲ့ဆွေးနွေးဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်တွေကိုလည်းထပ်မံပြောဆိုသွားပါတယ်။မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုအသစ်တွေချမှတ်ပြီးပက်ထင်တန်မစ်ဆိုင်တုံစမ်းသပ်မှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီလာဆန်းကဆုံးဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တဲ့လုပ်ရည်အဖြစ်အမေရိကန်ဗန်နာယူဝန်ကြီးဌာနကတော့မနေ့တုန်းကပဲတံခတ်မှုတွေကိုကြေညာလိုက်တာပါလုံခြုံရေးကောင်စီကတခဲနဲ့ဆုံးဖြတ်ချက်ချမှတ်ရမှာတော့တရုတ်နိုင်ငံလည်းပါဝင်ခဲ့ပါတယ်အမေရိကန်ဗန်နာယူဝန်ကြီးဌာနကအရေးယူတံခတ်ဖို့ကြေညာလိုက်တဲ့စီရင်ချက်မှာတော့တရုတ်နိုင်ငံကကြောင်မီးသွေးတမ်နီနဲ့ဗန်နာယီလုပ်ငန်းတွေပါဝင်ကုမ္ပဏီ10ခုနဲ့လူ6ဦးကိုထည့်သွင်းထားပါတယ်တရုတ်ရုရှားနဲ့တခြားနိုင်ငံတွေကကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေအနေနဲ့ပျက်စီးဆုံးရှုံးမှုတွေကြီးမားပြီးဒေသတွေတည်ငြိမ်မှုပြပြားစေနိုင်တဲ့လက်နက်တွေကိုထုတ်လုပ်ရမှာတစ်ဖက်တစ်လမ်းကဝင်ငွေရအောင်မြောက်ကိုရီးယားကိုထောက်ကူပေးနေတာလက်ခံနိုင်စရာမရှိကြောင်းလဲအမေရိကန်ဗန်နာယီဝန်ကြီးစတီဗင်မနူချင်ကပြောဆိုခဲ့တာပါမြောက်ကိုရီးယားအနေနဲ့ရှေ့နာကတ်မှာအလားတူလုံရမျိုးတွေမလုပ်နိုင်အောင်ကုလသမဂ္ဂရဲ့အရေးယူတံခတ်မှုဆုံးဖြတ်ချက်တွေနဲ့အညီအမေရိကန်ကစောင့်နေတာဒါဖြစ်ကြောင်းလဲဗန်နာယီဝန်ကြီးကပြောဆိုခဲ့ပါတယ်